ဆိုင်ပြည်နယ်ကိုဘယ်တော့နောက်ဆုံးရောက်ခဲ့ပါလဲရှင်ဘယ်မြို့နယ်တွေကိုများတွားလည်လာခဲ့တာပါလဲ
I was in Wakhan state 2 weeks ago and I went to
ကျွန်တော်လွန်ခဲ့တဲ့နှစ်ပတ်ကနောက်ဆုံးအချိန်ရောက်ခဲ့တာပါနောက်ပိုင်းကဘူတီတောင်မောင်တုံးနဲ့စစ်တွေကိုရောက်ခဲ့ပါတယ
်
MSF ရဲ့ထုတ်ပြန်ချက်ထဲမှာ MSF ဝန်ထမ်းတွေကိုရခိုင်ဒေသကတချို့ကချင်းချောက်တယ်ညံလို့ရဲနောက်ဗက်လိုက်တယ်စသဖြင့်ဆွဆွဲတာတွေရှိနေလို့အကူအညီပေးရင်မှအခက်အခဲဖြစ်နေတယ်လို့ဆိုထားပါတယ်ဘလို့ချင်းချောက်မှုတွေကိုများရင်ဆိုင်နေရတာပါလဲရှင
် So it's maybe good to first describe a little bit the situation in the camps that we are seeing because we do a lot of mobile clinics by car and by boat to about 20 locations of which about 15 are Muslim communities and about 5 are Rakhine communities
ဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့အခြေအနေတွေကိုပထမဆုံးရှင်းပြခြင်းပါတယ်ကျွန်တော်တို့မှာနယ်လေဆေးကန်းတွေအများကြီးနဲ့ဒုက္ခသည်တွေကိုကူတာပေးနေတာဖြစ်ပါတယ်ကားနဲ့ရောမော်တော်ဘုတ်တွေနဲ့ပါ220လောက်ဖြန့်ပြီးတော့ဈေးကူတာပေးနေပါတယ်။မွတ်စလင်စခန်း15ခုနဲ့ရခိုင်စခန်း5ခုအတွက်ဖြစ်ပါတယ်။အဲ့ဒီစခန်းတွေအားလုံးအကူအညီတိတ်ကိုလိုအပ်နေကြတာပါ။အဲ့ဒါကြောင့်ဝန်ထမ်းတွေအများကြီးခံထားရတယ်လို့ဝန်ထမ်းတွေဒုက္ခသည်တွေစီကိုအရောက်သွားနိုင်မှုအတွက်လိုပါတယ်။ဒုက္ခသည်တွေကလည်းကျွန်တော်တို့စီလာနိုင်အောင်လဲခွင့်ပြုပါမှာပါ။ဒါပေမဲ့အခြေအနေကမပေးပါဘူး။လူနေငယ်တာပါဝင်ပေမဲ့အတိုင်းဝိုင်းမှာဩဇာရှိတဲ့လူတချို့ရဲ့ချင်းချောက်အကြက်ကင်နာတွေကို MSF ကဝန်ထမ်းတွေကရင်ဆိုင်နေရတာပါ။ကျမကြီးအကူအညီလိုအပ်နေတဲ့လူတွေစီကိုကျွန်တော်တို့ဝန်ထမ်းတွေအရောက်သွားနိုင်ဖို့အခက်အခဲတွေအများကြီးနဲ့ကြုံနေရပါတယ
်။ Our staff sometimes feel threatened and it is difficult for us to access all the places that we go to.
ဒီပြဿနာတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကအကြောင်းကြားတာရှိပါလားရှင်။ This kind of
situation. Yes, we have asked them. Every time there is something, we bring it up with them. I must say the authorities as well on state level as on federal NAPIDAR level have been very supportive.
ဒီလိုအခက်အခဲတွေနဲ့တွေ့တိုင်းမှာအာဏာပိုင်တွေကိုအကြောင်းကြားပါတယ်။ဒီနေ့အဆင့်နေပြည်တော်အဆင့်အထိတော့ကျွန်တော်တို့ပန်ကြားနေပါတယ်။သူတို့အားလုံးကလည်းပန်ပိုးကူညီပေးနေတာပါ။ဒါပေမဲ့ကျွန်တော်မြစ်တာရက်ခံကျင်တာကကျွန်တော်တို့ရဲ့လုပ်ငန်းတွေထိရောက်အောင်လူသိရှင်ကြားအကူအညီပေးဖို့ပါ MSF တဖွဲ့တဲ့အတွက်မဟုတ်ပါဘူးတခြားလူမှုရေးအကူအညီပေးနေတဲ့အဖွဲ့တွေအတွက်လည်းအကျိုးရှိမယ်ထင်ပါတယ်အခုတွေ့နေရတာကတကယ်လက်တွေ့မှာလိုအပ်ချက်နဲ့ကျွန်တော်တို့ပံ့ပိုးပေးနိုင်တဲ့အကူအညီကတိတ်ကိုကွာဟနေတာပါပဲဒါကိုပြည်လည်အောင်လို့အစိုးရကအကူအညီပေးဖို့လိုပါတယ
် and we really welcome the support the public support from the government on that towards the communities
logistically ကဘာရရက်ကနေရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ဆိုပြီးစာနာမှုအကူအညီတွေအများကြီးပေးနေတာကြားသိနေရပါတယ်ဒါပေမဲ့ဒီထောက်ပံ့တွေကိုဘယ်လိုဖြန့်ဖြူးတယ်ဘယ်သူတွေကိုပံ့ပိုးပေးတယ်ဆိုတာကတော့တိတိကျကျမသိရပါဘူးရှင် how the distribution
process is going on Yeah, I think that's always a difficult one because it's about transparency of what we do. I can explain how we make our decisions. We base everything on needs. So we do assessments, we look at where the medical needs are, and based on those needs, then we decide where we go. So it's never based on anything else.
ဒါတွေကိုသိနိုင်မှုတိတ်ခတ်ခဲ့ပြီမဲ့လဲကျွန်တော်တို့ရဲ့လုပ်ငန်းတွေကပွင့်လင်းမြင်သာမှုရှိပါတယ်။ကျွန်တော်တို့ဘယ်လိုဆုံးဖြတ်တယ်ဆိုတာကိုရှင်းပြနိုင်တယ်။ MSF အနေနဲ့ကျန်းမာရေးလိုအပ်ချက်တွေကိုအရင်စမ်းစစ်အကဲခတ်တယ်ဘယ်နေရာမှာလိုအပ်နေတာလဲဘာတွေလိုအပ်နေတာလဲဆိုတဲ့အချက်တွေကိုအခြေခံပြီးဆုံးဖြတ်တာပါဘယ်လူမျိုးဘယ်ဘာသာရဲ့လို့မှခွဲခြားပြီးကူညီတာမဟုတ်ပါဘူးတချို့ကဆွဆွဲနေကြတယ်လို့တစ်ဖက်ကဗတ်လိုက်ပြီးကူညီနေတယ်ဆိုတာကတော့လုံးဝမဟုတ်ဘူးလို့အလေးနဲ့ပြောလို့ပါ
တယ် Nothing to do with religion nothing to do with political affiliation or anything else
ဒီခိုင်ပြည်နယ်မှာလူမျိုးကိုးကွယ်တဲ့ဘာသာယဉ်ကျေးမှုလုံးဝမတူတဲ့အတိုင်းအဝိုင်းနှစ်ခုအပြန်အလှန်နားလေတိခတ်မှုနဲ့တဟဇာတာမျက်မျက်တတာအတူရှင်တွဲနေထိုင်ရေးအတွက်ပညာပေးလုပ်ငန်းတွေလိုအပ်တယ်လို့ပြောယူဆပါလားရှင်။လိုအပ်တယ်လို့ယူဆရင်အဲ့ဒီပညာပေးလုပ်ငန်းတွေကိုဘယ်အဖွဲ့အစည်းကများတာဝန်ယူဖို့သင့်တယ်လို့အကြံပေးချင်ပါလဲရှင်
။ I'm not sure if I'm the best person to ask for that because we're a humanitarian organization that really deals with non-political things and to get two communities talking to each other you get into a more political dimension. I do think however it's
MSF ကလူမှုရေးကူညီတွေကိုသာကင်တွယ်တဲ့အဖွဲ့အစည်းဖြစ်လို့နိုင်ငံရေးနဲ့မသက်ဆိုင်ပါဘူး။အတိုင်းအဝိုင်းနှစ်ခုအကြာစစ်ဆက်ဖို့ဆိုတာကနိုင်ငံရေးရှုထောင့်ကနေတုံးသက်ရမှာပါ။ဒီလိုနိုင်ငံရေးမျိုးကိုအပြေရှာဖို့အစိုးရမှာပဲတာဝန်ရှိတယ်လို့ကျွန်တော်ကတော့ယူဆပါတယ်။ကျွန်တော်တို့အနေနဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ပတ်သက်လို့လူမျိုးဘာသာမရွေးလိုအပ်တဲ့လူတွေစီကိုအကူအညီပေးဖို့ဖြစ်ပ
ါဘူ
း။ MSF ဝန်ထမ်းတွေအကူအညီလိုအပ်နေတဲ့ဒုက္ခသည်တွေစီကိုအရောက်သွားနိုင်ဖို့အတွက် အစိုးရအနေနဲ့အကူအညီပေးနိုင်အောင်ဘယ်လိုများအကြံပြုလိုပါလဲရှင်
I think what we would like the government to do besides also stepping up the intervention which we are doing together with them so to even do more because all of us are still not doing enough including ourselves if we look at the needs but we also would like the government to publicly come out and support
ကျွန်တော်တို့နဲ့တွဲပြီးဂျာဝင်ကံပေးနေတာကိုအရှင်အဟုံမြင့်ဆောင်ရွက်ပေးစီလိုပါတယ်ကျွန်တော်တို့အပါအဝင်အားလုံးရဲ့အားဆိုင်မှုကဒီလောက်နဲ့တည်းမလုံလောက်သေးပါဘူးဒီထက်ကျွန်တော်တို့ရဲ့လုပ်ငန်းတွေကိုလူသိရှင်ကြားရက်တည်ပြီးထောက်ခံပေးဖို့ဖြစ်ပါတယ်။ MSF ဆိုတာတီးခြားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဘလို့ပြည်ပခမျိုးမှမဆိုဘယ်ဘက်ကမှမလိုက်ပဲမျက်မျှတတကြားနေရက်တည်တဲ့အဖွဲ့ဖြစ်ပါတယ်။ဒါကြောင့်လူမှုရဲ့အကူအညီလည်းလိုအပ်ပါတယ်။ရှင်းရှင်းပြောရရင်တော့အကူအညီအပူတပင်းလိုအပ်နေတဲ့လူတွေရှိနေတဲ့အတွက်အဲ့ဒီလူတွေစီကအရောက်သွားပြီးအကူအညီပေးနိုင်မှုအစိုးရကိုကျွန်တော်တို့ကမေတ္တာရက်ခံနေတာဖြစ်ပါတယ်
Move more freely to be able to access services and to access a normal livelihood and that is the request we would make to the government
ဒီခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တိုင်းဝမ်ရဲ့ကလေးမွေးဖွားမှုနှုန်းကတိတ်မြင့်မားနေတဲ့အတွက်မိသားစုစီမံကိန်းလိုတားဆက်ခြားစီမံကိန်းလိုအထူးကျန်းမာရေးပညာပေးအစီအစဉ်တွေကို MSF ကအကူအညီပေးနေပါလားရှင်
It's not a special program for that particular community, but in all our primary health care, we start doing reproductive health. So family planning is always a part of that. So in all our activities, that's even worldwide.
A two season the year in it, a Taiwan to Kuku, Titan Lopi Ramu Romho Babu. The kind of thing that Doka did, Alon to it.ကျွန်တော်တို့ရဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုအစီအစဉ်တွေထဲမှာ reproductive health care ဆိုတဲ့ကလေးမွေးဖွားမှုဆိုင်ရာကဏ္ဍလည်းပါဝင်ပြီးသားဖြစ်ပါတယ်။မိသားစုစီမံကိန်းဆိုတာအမြဲတမ်းပညာပေးနေတဲ့အစီအစဉ်ဖြစ်ပါတယ်။ MSF ကဘယ်နိုင်ငံမှာပဲဖြစ်ဖြစ်မိသားစုစီမံကိန်းကိုကျန်းမာရေးကဏ္ဍမှာအမြဲတမ်းထည့်သွင်းထားတာဖြစ်ပါတယ
် worldwide family planning is always a component of our medical activities that goes for any community
MSF အနေနဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘလို့များဖြည့်ရှင်းဖို့ဆလာရှိပါလဲရှင
် I would just like to say that for us it's always difficult with our staff being threatened being intimidated to do their work while we have a lot of Myanmar doctors and nurses
ကျွန်တော်တို့ရဲ့ဝန်ထမ်းတွေအမြဲလိုလိုချင်းချောက်ခံနေရတော့တိတ်ကိုခက်ခဲနေပါတယ်မြန်မာဆရာဝန်တွေတူနာပြူတွေကတတိရှိရှိနဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ရဲ့နိုင်ငံတကာဝန်ထမ်းတွေနဲ့အတူတွဲပြီးတော့ကွင်းဆင်းကူညီနေတာပါစေတက္ကသိုလ်ကတင် जा ပေးလိုက်တဲ့ဆရာဝန်တွေရဲ့ကျင့်ဝတ်တွေနဲ့အညီကြောသားရင်သားမခွဲကြဘဲဒန်းတူကူညီနေတာပါဒါကြောင့်အကူအညီလိုအပ်နေသူတွေကိုကူညီနိုင်ဖို့အစိုးရကရောပြည်သူလူထုကပါဝိုင်းဝန်းကူညီပေးကြပါလို့ MSF ကတိုက်တွန်းနှိုးဆော်နေရတာဖြစ်ပါတယ်ဗျ
To really support the fact that we that they and ourselves can go in and do our work
ကျေးဇူးတင်ပါတယ်ရှင်